င်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ13ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျမစုမမရှင်
ကျမကတော့စုမျက်မမအမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့မဲခွဲကြမှာဖြစ်ပါတယ်ဗြိတိန်နိုင်ငံထွေထွေရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်ခုလိုမျိုးထိတ်တန့်ရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကြားနာစစ်ဆေးတဲ့အခြေဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ခြေပါခဲ့တဲ့ပုံမှာလည်းဒေါအောင်ဆန်းစုကြည်မှာတစိတ်တစ်ပိုင်းတာဝန်ရှိတယ်ဆိုပြီးဝေဖန်မှုတွေအကြောင်းသတင်းလွှာနဲ့အတူဒီလိုဒေါအောင်ဆန်းစုကြည်ရဲ့ ICJ ရှောက်လဲချက်အပေါ်မှာတက်မတော်ရဲ့သဘောထားအမြင်ဘယ်လိုရှိပါသလဲ
။အမတော်အနေနဲ့လည်းနိုင်ငံတော်ဆိုရင်ကြည့်ရမှုပေါ့မှာအိပ်ပါအောင်လာဖြစ်ပါ။အဒါနဲ့ပတ်သက်ပြီး
တမရဘကဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံအတွက်ထိရောက်တဲ့တုံ့ပြန်ချက်တွေဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့အကြောင်းတမရသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ပြောပြပေးခဲ့တာပါဒီသတင်းနဲ့အတူနောက်ပိုင်းမှာတော့ဒီလိုမျိုး ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားရင်ဆိုင်နေရတာကိုအခွင့်ကောင်းယူပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအေးရခိုင်တိုင်းရင်းသားနဲ့နှက်ကိုင်တပ်ဖွဲ့ကတိုက်ခိုက်မှုတွေရှိနေတယ်ဆိုပြီးတက်မတော်တာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့မဲခွဲကြမှာဖြစ်ပါတယ်။ကြာသပတေးနေ့ကတော့ဒီပုံမှန်တွေနဲ့တရားစွဲဖို့ထောက်ခံမခံဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီအမတ်တွေကြားမှာညပိုင်းရောက်တဲ့အထိ14နာရီလောက်ကြာအောင်လို့အခြေတင်ဆွေးနွေးညှင်းခုန်ခဲ့ကြပါတယ်။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတထရမ့်ကိုတရားစွဲဖို့အောက်လွှတ်တော်လူများစုဒီမိုကရက်အမတ်တွေဘက်ကပြင်ဆင်နေကြတာပါ။အချက်အလက်တွေမခိုင်လုံတဲ့အတွက်ဒီအမှုတွေနဲ့တရားစွဲတာအနိုင်ရမှာမဟုတ်ဘူးလို့ Republican တွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်။သမ္မတဟာ2020ရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်း Joe Biden နဲ့ပတ်သက်ပြီးယူကရိန်းနိုင်ငံကိုတောင်းဆိုခဲ့တာဟာအာဏာအလွဲသုံးစားလုပ်ပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်တာလို့ Democrat အမတ်တွေဘက်ကထောက်ပြပြောဆိုခဲ့ကြပါတယ်။ဒီကိစ္စတွေကိုလွှတ်တော်ကစုံစမ်းတဲ့အခါမှာလဲတပ်သေးတွေအထောက်အထားတွေကိုသမ္မတကတားဆီးပိတ်ဖင်ခဲ့တယ်လို့စွပ်စွဲထားကြပါတယ်။ဒီအမှုနှစ်ခုနဲ့တရားစွဲတဲ့မတင်ဆိုတာကိုရှေ့သတင်းပတ်ကြရင်အောက်လွှတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သူ့ဘက်ကဘာအမှားမှမလုပ်ခဲ့ဘူးလို့အခိုင်အမာပြောနေတဲ့သမ္မတထရမ့်ကတော့ဒီအမှုအထက်လွှတ်တော်ကိုရောက်လာရင်လူများစု Republican တွေဘက်ကချက်ချင်းပယ်ချလိမ့်မယ်လို့ပြောနေပါတယ်။သမ္မတကိုတရားစွဲတဲ့အမှုကိုအထက်လွှတ်တော်မှရှေ့လလောက်ကြားနာလိမ့်မယ်လို့မျှော်လင့်ရပါတယ်။
အီရန်နိုင်ငံပေါ်အမေရိကန်ရဲ့တန်ခတ်ရေးယူမှုကအီရန်နိုင်ငံကိုနိုင်ငံသားငွေသုံးဆွလို့မရအောင်တိတိကျကျထိန်းချုပ်နိုင်လိုက်ပြီးရေးပေါ်သုံးဆွနိုင်တဲ့အရန်ငွေကြေး10ဘီလီယံသာကျန်ရှိတော့တယ်လို့အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brian Hook ကပြောလိုက်ပါတယ်။သူအခုပြောတာကအော်စတြေးလျမှာရှိတဲ့နိုင်ငံသားဆက်ဆံရေးကောင်စီမှာပြောကြားခဲ့တဲ့မိန့်ခွန်းတွင်အီရန်နိုင်ငံရဲ့နိုင်ငံသားအရန်ငွေနဲ့ပတ်သက်ပြီးရှုပ်ဝှက်အစဉ်သတ်မှတ်ထားတာကနေပယ်ဖျက်ပြီးတော့အသစ်ထုတ်ပြန်လိုက်တဲ့အသေးစိတ်အချက်အလက်တွေဖြစ်တယ်လို့လည်း Brian Hook ကပြောပါတယ်။အမေရိကန်စိုးရရဲ့30ချက်အရတော့အီရန်နိုင်ငံမှာအခုလောလောဆယ်နိုင်ငံသားအရန်ငွေအမေရိကန်ဒေါ်လာ100ဘီလီယံသာရှိပြီးတော့အဲ့ဒီကအီရန်အာဏာပိုင်တွေချက်ချင်းရရှိနိုင်တာကအဲ့ဒီရဲ့ဆယ်ရာခိုင်နှုန်းဖြစ်တဲ့10ဘီလီယံသာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အီရန်နိုင်ငံရဲ့ကျန်နေတဲ့နောက်ထပ်90ဘီလီယံဒေါ်လာကိုတော့တခြားနိုင်ငံတွေကပိတ်ဆို့ထိန်းချုပ်ထားပြီးတော့အမေရိကန်ကအီရန်နိုင်ငံပေါ်တစ်ဖက်သက်အရေးယူပိတ်ဆို့ထားတာကြောင့်အီရန်နိုင်ငံအနေနဲ့အဲ့ဒီနိုင်ငံတွေမှာရှိတဲ့သူတို့ရဲ့ငွေချေးအကောင့်တွေကိုပိတ်ခံထားတာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်ကအရေးယူပိတ်ဆို့တာကြောင့်နိုင်ငံတကာမှာရှိတဲ့ကုမ္ပဏီတွေနဲ့ဗန်ဒီတော်များများကလည်းအီရန်နိုင်ငံရဲ့ငွေချေးကိစ္စလှုပ်လှုပ်ဖို့ညှဉ်းဆဲနေကြပါတယ်ခင်ဗျာ။
ကြာသပတေးနေ့ကကျင်းပခဲ့တဲ့ဗြိတိန်နိုင်ငံထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။အောက်လွှတ်တော်အမတ်နေရာ650မှာ Conservative Party က360ကျော်နဲ့80ရာခိုင်နှုန်းလောက်အနိုင်ရသွားတာဖြစ်ပါတယ်။အထွေထွေရွေးကောက်ပွဲမှာတမိုင်းဝင်အနိုင်ရခဲ့တဲ့အတွက်မဲဆန်ရှင်နာရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးကိုမဖြစ်မနေလှုပ်သွားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအနိုင်ရမင်းကွန်းမှာပြောကြားသွားပါတယ်
။ We will get Brexit done on time by the 31st of January. No ifs, no buts.
ဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ထားတဲ့2020 January လ31ရက်နေ့မှာဘလို့အခြေအနေမျိုးမှမဆိုမဖြစ်မနေနှုတ်ထွက်နိုင်အောင်လုပ်သွားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ပြောသွားတာပါ။အ အစိုးရအသစ်ဖွဲ့ခွင့်ပေးဖို့ဝန်ကြီးချုပ်ဂျွန်ဆန်ဟာဗီယက်မာကြီးကိုဒီနေ့မနက်ကပဲတွားရောက်တွေ့ဆုံခွင့်တောင်းထားပြီးဖြစ်ပါတယ်။ EU ရဲကနှုတ်ထွက်ရေးမထွက်ရေးဆန္ဒခံယူပွဲလုပ်မယ်လို့ပြောကြားမဲဆွဲခဲ့တဲ့အတိုက်ခံလေဘာပါတီကအခုရွေးကောက်ပွဲမှာအတော်လေးရှုံးနေကြတာပါ။လေဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကသူ့အနေနဲ့နောက်အနာဂတ်ရွေးကောက်ပွဲတွေအတွက်ပါတီကိုသူဥဆောင်တော့မှာမဟုတ်ဘူးလို့ပြောကြားခဲ့ပေမဲ့ချက်ချင်းတော့ပါတီခေါင်းဆောင်ယာရုကနေဆင်းပေးမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲရလဒ်တွေကိုပြန်သုံးသပ်ပြီးပါတီကိုဘလို့ရှေ့ဆက်သွားမယ်ဆိုတာဆွေးနွေးနေစဉ်ကာလမှာတော့သူဥဆောင်နေအောင်မှာဖြစ်တယ်လို့ဒီကနေ့ပြောကြားပါတယ်။အခုရွေးကောက်ပွဲမှာဒီ EU ထဲမှာဆက်နေခြင်းနဲ့ Scotland နယ်က Scotland အမျိုးသားရေးပါတီ SNP ကလည်းအပြတ်အသတ်အနိုင်ရခဲ့ပါတယ်။ Scotland နယ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ခွဲထွက်ရေးဆန္ဒခံယူပွဲဒုတိယအကြိမ်လုပ်ပေးဖို့ Scotland ပြည်သူတွေကပြက်ပြက်သားသားပြသခဲ့တာဖြစ်တယ်လို့ SNP ပါတီခေါင်းဆောင် Nicola Sturgeon ကပြောကြားခဲ့ပါတယ်။
နယူးဇီလန်နိုင်ငံကမ်းလွန်ပင်လယ်ပြင်တွေက White Island ဆိုတဲ့ကျွန်းလေးတစ်ခုမှာလွန်ခဲ့တဲ့၄ရက်ကမီးတောင်ပေါက်ကွဲမှုကနေရုပ်လောင်း၆လောင်းကိုနယူးဇီလန်စစ်တပ်ကြောင်းကျင်သူတွေကရှာဖွေတွေ့ရှိခဲ့ပြီးတော့၂ရက်ကိုတော့ဆက်လက်ရှာဖွေနေတယ်လို့ပြောပါရယ်။မီးတောင်ပေါက်ကွဲမှုတွင်နောက်ထပ်၈ရက်လည်းသေဆုံးခဲ့တာကြောင့်သေဆုံးသူအရေအတွက်ဟာ16ရက်လောက်အထိတိုးလာပြီးတော့မီးလောင်ဒဏ်ရာရသူ27ရောက်ရှိတယ်လို့လည်းနယူးယောက်တိုင်းသတင်းစာကဖော်ပြပါရယ်။အဲ့ဒီလူတွေဟာကဘာလက်ခီးသွားအဖွဲ့တွေနဲ့အဲ့ဒီကျွန်းကိုသွားနေစဉ်တွင်မိတော့ပောက်ကွဲမှုဖြစ်ပြီးတော့ပိတ်မိနေကြတာပါရုပ်လောင်းကိုရှာဖွေတွေ့ရှိပြီးတဲ့နောက်အဲ့ဒီစစ်ဘက်ကျွမ်းကျင်သူတွေကိုရဟတ်ရင်နဲ့တင်းဘောကိုပို့ဆောင်ခဲ့ရပါတယ်အဲ့မှာအသိပညာရှင်တွေရဲတပ်ဖွဲ့ဝင်တွေနဲ့စစ်ဘက်တောင်းဝန်ရှိသူတွေဟာအလုံးကိုအနေနဲ့များတဲ့ကယ်ဆယ်ရေးလုပ်ငန်းကိုတင်းဘောဘက်ကနေကြီးကြပ်ဆောင်ရွက်နေကြတာဖြစ်ပါတယ်ကဘာလက်ခီးတဲ့တွေကနောက်ထပ်နှစ်ယောက်ကြံနေပြီးတော့ဒီလူတွေကိုရှာဖွေဖို့လိုသေးတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမှာဖြစ်ကြောင်းကျွမ်းပေါ်မှာကြံနေတဲ့လူတယောက်ယောက်ကိုရှာတွေ့နိုင်ဖို့အတွက်လည်းလေချောင်းကနေဆက်ပြီးတော့ရှာဖွေသွားမှာဖြစ်သလိုရေငုပ်သမားတွေကိုလည်းအနီးအနားကပင်လယ်ပြင်ထဲမှာရှာဖွေဖို့အတွက်လွတ်ထားတယ်ဆိုပြီးတော့နယူးဇီလန်ရဲမင်းကြီး Mike Bush ကပြောပါတယ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုအနေရရှိတဲ့ကြားကလှုပ်ဆောင်ခဲ့တဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေကိုလည်းသူကချီးကျူးလိုက်ပါတယ်ကျွန်းနေပေါ်မှာထွက်နေတဲ့အငွေတွေကအစိတ်တော့ဖြစ်စေတဲ့အတွက်တစ်ချက်လောက်ရှူမိုံနဲ့လဲတည်သွားနိုင်တယ်ဆိုပြီးတော့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19kHz 15563ညနဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရစေ။
တောက်ကြနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Netherlands နိုင်ငံ The Hague မြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ဟာ Netherlands အောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ရှိပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ ICJ တရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားဆွဲတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံသားရေးကော်မတီမှာဒေါအောင်ဆန်းစုကြည်နဲ့တကပိတ်ဆွေးနွေးမှာဖြစ်တယ်လို့ Netherlands ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ဒီနေ့မနေ့ပိုင်းကတော့ဥရောပရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြရတဲ့အခြေအနေတွေကြောင့်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာနိုင်ငံချိုးဖောက်တယ်ဆိုပြီးမြန်မာနိုင်ငံတရားစွဲခံရတာပါဒီစာချုပ်မှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့တရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကထောက်ခံကြဖို့ Netherlands နဲ့ကနေဒါနိုင်ငံတို့ကတင်းလာနေတော့ကပဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်The Hague တရားရုံးမှာ၃ရက်ကြာနှစ်ဖက်ရှောက်လဲမှုတွေကတော့ကြာတာပြင်းနေတော့ကအဆုံးသတ်သွားပါပြီ။နောက်ဆုံးနေ့အပြန်အလှန်ကြားနာပွဲမှာနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်ကဂမ်ဘီယာဘက်ကဆွဆွဲချက်တွေအပေါ်မှာထူးထူးခြားခြားထပ်မံညှင်းဆိုတာမရှိခဲ့ပါဘူး။လက်ရှိ ICJ တရားရုံးမှာလက်ခံကြားနာမယ်ဆိုတဲ့စီရင်ကနေမြန်မာနိုင်ငံကိုပယ်ဖြတ်ပေးဖို့နဲ့ဂမ်ဘီယာတောင်းဆိုထားတဲ့ကြားဖြတ်အရေးယူဆောင်ရွက်မှုတွေကိုပယ်ဖြတ်ပေးဖို့ကိုပဲမြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတရားရုံးကိုတောင်းဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကလက်မခံတယ်လို့ကြားနာပွဲမှာလဲရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲခြင်းမရှိခဲ့ပါဘူး။ဂျာတာပရင်းနေ့ညနေပိုင်းတုန်းကတော့ဥရောပရောက်မြန်မာတချို့နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံဝမ်းနည်းစရာအခြေအနေနဲ့ကြုံနေရချိန်မှာဝမ်းရံပေးတာကိုကျေးဇူးတင်ကြောင်းနဲ့တယောက်နဲ့တယောက်မေတ္တာထားကြဖို့တိုက်တွန်းခဲ့ပါတယ်။
မြောက်ကိုရီးယားနျူကလ িয়ার နဲ့ဒုံးလက်နက်အစီအစဉ်တွေဆုံးသက်ရေးခိုင်မာတဲ့ခြေလှမ်းဆက်ဖို့ဆင်းသင့်ဖြစ်နေပြီလို့အမေရိကန်ပြည်ထောင်စုကပြောဆိုခဲ့တဲ့အပေါ်မှာတုံ့ပြန်မှုပြင်ဆင်နေတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးလက်နက်စမ်းသပ်ပစ်လွတ်တဲ့ကိစ္စဟာအင်မတန်အကျိုးရှိတဲ့ကိစ္စဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကယ်လီ ခရော့ခ်ကလုံခြုံရေးကောင်စီကိုဗော်ဒူးနေကပြောဆိုခဲ့တာပါ။ဒီလို့ရတဲ့ကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကြီးအစီအစဉ်တွေအဆုံးသက်ရေးအမေရိကန်နဲ့တွဲဆုံဆွေးနွေးမှုတွေအပေါ်မှာချင်းချောက်ရောက်တယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားကတော့သံမတ်ကယ်လီရဲ့ပြောဆိုချက်ဟာအစဉ်ချင်း မဲ့ပြီးသူတို့ရွေးချယ်ရမယ့်လမ်းကိုပြည့်ပြည့်စုံစုံဆုံးဖြတ်ချက်ချဖို့အထောက်အကူဖြစ်စေတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြခဲ့ပါတယ်။နေ့စဉ်9ချိန်ရောက်တဲ့အထိအမေရိကန်ဘက်ကတည်သာထင်ရှားတဲ့လက်ရောမှုတွေမလုပ်လာရင်သူ့ရဲ့နျူကလ িয়ার နဲ့တာဝေးပစ်ဒုံးကြီးအစည်းအဝေးပြန်ဆမယ်လို့လည်းမြောက်ကိုရီးယားဘက်ကပြောဆိုပါတယ်။နျူကလ িয়ার အစည်းအဝေးချို့ရနာပေးစေခြင်းချင်းအမေရိကန်ရဲ့နိုင်ငံပိတ်ဆို့မှုတွေချော့ပေါ့ပေးရမယ်ဆိုတဲ့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကိုအမေရိကန်ကပယ်ချခဲ့တဲ့အတွက်အမေရိကန်နဲ့မြောက်ကိုရီးယားနဲ့နိုင်ငံဆွေးနွေးမှုတွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကရပ်တန့်နေတာဖြစ်ပါတယ်ခင်ဗျာ။
ထိုနိုင်ငံအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးအငင်းပွားမှုပြဿနာပြေလည်အောင်ဖြေရှင်းဖို့တိုင်သိထံချထားပေမဲ့နှစ်ဖက်လုံးအတွက်အပြန်အလှန်အကျိုးရှိတဲ့ကုန်သွယ်ရေးသဘောတူညီချက်မျိုးဖြစ်ရမယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ဆွေးနွေးနေတဲ့ကုန်သွယ်ရေးသဘောတူညီချက်တွေဟာညီညီမျှမျှနဲ့အပြန်အလှန်လေးစားမှုပေါ်အခြေခံတဲ့သဘောတူညီချက်မျိုးဖြစ်ရမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချုံရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။၁၉လလောက်ရှိနေပြီဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုအတွက်ဆွေးနွေးညှိနှိုင်းမှုတွေကနိုင်ငံကမျှော်လင့်နေတဲ့စံကိုမှီဖို့လိုတယ်လို့လည်းသူကပြောသွားပါတယ်။အမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်းတချို့ကိုဒီဇင်ဘာ15ရက်နေ့ကစပြီးတော့သွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီမှုရဖို့အင်မတန်နီးနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသာပေးနေတဲ့တွစ်တာပေါ်မှာရေးသားခဲ့တာပါ။ဒါနဲ့ပတ်သက်လို့တရုတ်အစိုးရပြောခွင့်ရသူကတစုံတရာပြောဆိုခြင်းမရှိသလိုသွင်းကုန်ခွန်ကောက်ခံမှုကိုအမေရိကန်ကရွှေ့ဆိုင်းပေးမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လည်းအတိမပြုခဲ့ပါဘူး။
ချီလီနိုင်ငံကနေအန္တရာယ်တိုက်ကိုသွားစဉ်လမ်းမှာပြတ်ကျသွားခဲ့တဲ့စစ်လေယာဉ်ကနေအသက်ရှင်ကျန်ရသူမရှိနိုင်ဘူးလို့ချီလီအာဏာပိုင်တွေကပြောလိုက်ပါတယ်။အဲဒီလေယာဉ်ဟာပြီးခဲ့တဲ့လနေ့ကပြတ်ကျသွားခဲ့တာဖြစ်ပြီးတော့လေယာဉ်ပျက်စီးပိုင်းဆိုင်တွေကရုံလောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးတော့အဲ့ဒီပျက်စီးတွေကအသက်ရှင်ကျန်ရသူမရှိနိုင်ဘူးဆိုပြီးတော့သူကပြောလိုက်တာပါ။လေယာဉ်ပျက်စီးပိုင်းဆိုင်နဲ့အတူရုံလောင်းတွေကိုလည်းရှာဖွေတွေ့ရှိခဲ့တယ်လို့ချီလီလေတပ်ရဲ့အကြီးအကဲအတူရိုမနဲရိုမရန်နိုကသတင်းတော်တွေကိုမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ။
မဆုမြင့်မွန်နဲ့ကိုရန်နိုင်တို့ကတောက်ကြညက်နေခြင်းအတွက်အနောက်ဆုံးတည်ထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတောက်ကြညက်နေခြင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်တပ်အနေနဲ့ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးသက်ဖြတ်တဲ့အခြေအနေမျိုးအထိရရဆက်ဆက်ပြုမူခဲ့တာမရှိဘူးလို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းဦးဆောင်ပြီး ICJ နိုင်ငံတကာတရားရုံးမှာခြေပခဲ့တဲ့အပေါ်မှာတော့လူခွေလှုပ်ရှားသူတွေကစိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။ ICJ မှာမြန်မာကိုတရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကရှေ့နေတဲ့ဘက်ကတော့မြန်မာစစ်တပ်ရဲ့လုပ်ရဟာလူမျိုးတုံးသက်ဖြတ်တဲ့အနေအထားအထိဆိုးဝါးခဲ့ကြောင်းရှောက်လဲခဲ့ကြသလိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်တွေအလုံးရင်ထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေဆက်ရှိနေတဲ့အပေါ်မှာလည်းဒေါအောင်ဆန်းစုကြည်လည်းတစိတ်တစ်ပိုင်းတာဝန်ရှိတယ်ဆိုပြီးဝေဖန်သူအများအပြားလည်းရှိနေပါတယ်။ Henry Richwell သတင်းပေးပို့ထားတာမခင်ဖြူထွေးပြောပြပေးပါရှင်
။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ရရောက်တဲ့အထိအခြေအနေတွေရှိခဲ့တယ်လို့စွပ်စွဲပြီးဂမ်ဘီယားနိုင်ငံကစွပ်စွဲထားတဲ့အမှုကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးနယ်သာလန်နိုင်ငံ The Hague မြို့က ICJ နိုင်ငံတကာတရားရုံးမှာဒီသတင်းပတ်ထဲမှာပဲခြေပါခဲ့တာပါမြန်မာစစ်တပ်ရဲ့နည်းမျှရှင်းလင်းမှုတွေဟာရခိုင်ပြည်နယ်အတွင်းစံဖက်လှုပ်ရှားမှုတွေကိုတုံ့ပြန်ဆောင်ရွက်ခဲ့ရတာဖြစ်ပြီးဂမ်ဘီယားဘက်ကဆွဆွဲတာတွေမှန်မှန်ကန်တာကြောင့်ဒီအမှုကိုတရားရုံးတော်ကပယ်ဖြတ်ပေးဖို့ဒေါန်ဆန်းစုကြည်ကတောင်းဆိုခဲ့ပါတယ
်မြန်မာ requests a court to remove the case from its list
ဒီအမှုကိုရုံးတော်ကကြားနာမဲ့အမှုစင်းထဲကနေပယ်ဖြတ်ပေးဖို့မြန်မာနိုင်ငံအနေနဲ့တောင်းဆိုပါတယ်အခြေမခိုင်သေးတဲ့ယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့စတင်ဆောင်ရွက်နေချိန်မှာလူမှုအတိုင်းဝိုင်းတွေကြားတန်တရားတွေမယုံကြည်မှုတွေမလိုလားမှုတွေဖြစ်ပေါ်စေမဲ့လောက်ရတွေဟာပြန်လည်တင့်မြတ်ရေးကိုထိခိုက်စေနိုင်ပါတယ
် ICJ တရားရုံးမှာဒေါအောင်ဆန်းစုကြည်ခုခံခြေပါတဲ့အချက်တွေကိုအနောက်နိုင်ငံတွေမှာရှိနေကြတဲ့ရွန်ဂျာရင်းနဲ့လူခွေလှုပ်ရှားသူတွေကတော့စိတ်ပြက်လက်ပြက်ဖြစ်နေကြပါတယ
် and her team whitewashed the genocide that took place
လူမျိုးရုံးတပ်ဖြတ်မှုမရှိဘူးလို့သူနဲ့သူ့အဖွဲ့ကခြေပတ်သွားတာပါလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေမတရားပြုကျင့်ခံရတာတွေအုပ်စုလိုက်မတရားကျင့်တဲ့အခြေအနေတွေကိုထည့်ပြောမသွားပါဘူးစိတ်အနှောက်အယှက်ဖြစ်စရာကောင်းပါလေ
ရွန်ဂျာရေးလှုပ်ရှားသူယက်စမင်ဦးလာပြောထားတာပါမြန်မာနိုင်ငံမှာဆီယာနာရှင်စနစ်ကိုတွန်းလှန်ရင်း2010ခုနှစ်အထိနေအိမ်တဲကျုံမှာဆယ်စုနှစ်နှစ်စုလောက်နေခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ဟာတချိန်ကလူခွေရင်နဲ့ပတ်သက်လာရင်ကမ္ဘာပြယုတ်တစ်ခုအဖြစ်အမြင်ခံခဲ့ရပြီမဲ့လို့2016ခုနှစ်အရက်သားဆူရခေါင်းဆောင်ဖြစ်လာပြီးနောက်ပိုင်းမှာတော့ဝေဖန်မှုတွေကြုံလာရတာပါတချိန်ကသူ့ကိုထောက်ခံအားပေးခဲ့သူတွေကိုယ်တိုင်အခုချိန်မှာသူ့ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ ဒေါ်ဆန်းစုကြည်ဟာရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်အောင်မလုပ်နိုင်ခဲ့ဘူးလို့ဗြိတိန်နိုင်ငံအခြေစိုက်မြမရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ကမတ်ဖာမနာကပြောပါတယ
် She was one person who could have brought people together.
သူကပြည်သူတွေကိုစုစည်းထားနိုင်တဲ့ပုံကောနိုင်ငံတွေကလူမျိုးဘာသာမတူသူအားလုံးရဲ့အလေးထားအားထားခံရတဲ့သူပါဒီလိုအလေးထားသူတွေကိုစုစည်းမဲ့အစားအခုသူကစန့်ကျင်ဘက်တွေလုပ်နေပါတယ်ဆိုတော့ဗုဒ္ဓဘာသာအခြေခံနဲ့အမျိုးသားရေးခန်းစားချက်တွေရိုဟင်ဂျာတွေကိုမလိုလားတဲ့အမြင်တွေရှိနေတဲ့သဘောမျိုးတက်ရောက်နေပါတယ်ဒီလူတွေပေါ်ခွဲခြားဆက်ဆံတဲ့မူဝါဒတွေကိုသူကိုယ်တိုင်ကကျင့်သုံးနေတာပ
ါဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့တန်းတဲ့ချီလူလူတွေရဲ့ထောက်ခံမှုကိုရထားတဲ့ဒေါ်ဆန်းစုကြည်ဟာစစ်တပ်ရဲ့လွှမ်းမိုးချုပ်ကန့်မှုတွေရှိနေဆဲဖြစ်တဲ့တိုင်းရင်းသားလူမျိုးပေါင်းစုံနေထိုင်ရာတိုင်းပြည်မှာအကောင်းဆုံးအုပ်ချုပ်နိုင်ဖို့အတွက်ကြိုးစားနေတာဖြစ်တယ်လို့သူ့ကိုထောက်ခံသူတွေကပြောဆိုကြပါတယ်။တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့လူခွေချိုးဖောက်မှုမျိုးစုံကိုနှစ်ပေါင်းများစွာကြုံနေရတဲ့တိုင်းရင်းသားတွေအတွက်ကတော့အခု ICJ နိုင်ငံကတရားရုံးမှာဒေါ်ဆန်းစုကြည်ကစစ်တပ်ကိုကာကွယ်ပြောဆိုသွားတာကြောင့်သူ့ဘော်တိုင်းရင်းသားတွေရဲ့ယုံကြည်မှုကျဆင်းသွားစေတယ်လို့မတ်ဖာမနာကပြောပါတယ်။တချိန်တည်းမှာပဲရင်ဂျာတွေပေါ်ဖိနှိပ်မှုတွေဟာလည်းဆက်ပြီးတော့ရှိနေတဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါ။ဒီလိုပြောနိုင်တဲ့တပ်တွေအထောက်အထားတွေရှိတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortified Rights ကဂျွန်ခွင်လီကပြောပါတယ်
။ Rohingya are not granted freedom of movement.we've documented recently forced labor of Rohingya.
Rohingya တွေကိုလွတ်လပ်စွာလှုပ်ရှားသွားလာခွင့်မပေးထားပါဘူး။နိုင်ငံသားပြည်ခွင့်ကန့်သက်တာနဲ့ Rohingya တွေကိုအတင်းအဓမ္မလိုအပ်ခိုင်းနေတာတွေဆက်ရှိနေတဲ့အထောက်အထားတွေကိုသိမကြခင်ကပဲကျွန်တော်တို့စုဆောင်းရရှိထားပါတယ်။ဒါကြောင့်ရခိုင်ပြည်နယ်တွင် Rohingya တွေပေါ်ကြမ်းဖက်မှုတွေနဲ့ဖမ်းဆီးနှိပ်စက်မှုတွေဆက်ဖြစ်နေတာကိုအဆုံးသတ်ဖို့အတွက် ICJ နိုင်ငံကတရားရုံးအနေနဲ့ကြားပြတ်ရေးယူဆောင်ချက်ချမှတ်တင်တယ်လို့ယုံကြည်ပါတယ်။
လူခွင့်ရေးလှုပ်ရှားသူအတော်များများကတော့ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်အနေနဲ့ထိထိရောက်ရောက်ဟန်တာကင်တွယ်နိုင်ခဲ့ခြင်းမရှိဘူးဆိုပြီးဝေဖန်နေကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲပြောဆိုနေသလောက်လူမျိုးတုံးတက်ဖြတ်ရာရောက်တဲ့ဆိုတဲ့အထိချိုးဖောက်လှုပ်ဆောင်တာတွေမရှိတဲ့အကြောင်းအခုနောက်ဆုံး ICJ တရားရုံးမှလည်းအလားတူခြေပါခဲ့တာဖြစ်ပါတယ်ရှင်
မခင်ဖြစ်ထွေးပါရှင်တဆက်သေးပါပဲ ICJ မှာဒေါ်ဆန်းစုကြည်ရဲ့ရှောက်လဲချက်အပေါ်မှာတက်မတော်ဘက်ကသဘောထားအမြင်ဘယ်လိုရှိပါသလဲဆိုတာကိုလည်းကြည့်ရအောင်ပါနိုင်ငံတကာတရားရုံး ICJ မှာဒေါ်ဆန်းစုကြည်ကရှောက်လဲခဲ့တာတွေဟာနိုင်ငံအတွက်ထိရောက်တဲ့တုံ့ပြန်ချက်တွေဆောင်ရွက်နိုင်ခဲ့တယ်လို့မြင်ကြောင်းတက်မတော်ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်ဒီလိုမျိုးဒေါ်ဆန်းစုကြည်နဲ့တက်မတော်ကြားနားလည်မှုတွေရတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်စိစက်ညှိနှိုင်းတာတွေလှုပ်လာနိုင်ပွဲရှိကြောင်းနိုင်ငံရေးသုံးသပ်သူတွေကလည်းရှုမြင်ပါတယ်အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းတရားစွဲဆိုလျှောက်ထားချက်ကိုဂမ်ဘီယာနဲ့မြန်မာနိုင်ငံကကိုယ်စားလှယ်တွေနှစ်ဖက်လျှောက်လဲကြတာဟာကြာသပတေးနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်ဂမ်ဘီယာရဲ့စွဲဆိုချက်တွေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်လျှောက်လဲခဲ့တဲ့အပေါ်တက်မရော်ရဲ့အမြင်သဘောထားကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။မင်းကတော့ကျွန်တော်တို့ဒီဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်လို့ကျွန်တော်ကျွမ်းကျင်တဲ့လူပေါ်တော့ကြောင့်အဝေးပါနိုင်ပါဘူး။ဒီအကြောင်းအရာနဲ့ပတ်သက်ပြီးပြောသွားထားတဲ့အထက်မှာတော့ကျွန်တော်ရခိုင်ပြည်နယ်မှာကျန်တဲ့ထူထောင်ရေးလုပ်ငန်းတွေသွားကတာဖြစ်စီလုပ်ငန်းတွေပေါင်းရနေတာကိုကျွန်တော်ဥပမာနဲ့ရှင်းလင်းပြောပြနိုင်တာဒီပါပဲ။အပုံဒီပါလေတင်ပြတော့ရှင်းလင်းပြောပြနိုင်တာအမှန်တကယ်လည်းဒီဒီအောင်တော့ဒေတာမှာဒီလိုအနေထားကအကြီးအကျယ်ကအဲ့ဒီအချက်လေးပဲကျွန်တော်မြင်ပါတယ်။အဲ့ဒီအချက်နဲ့ပတ်သက်ပြီးကတရှိကျွန်တော်ဆွေးရအနေနဲ့လည်းဒါကပေါင်းလိုအနေစူးစမ်းဆောင်ရွက်နေရရှိပါလား။အမှန်တော့အနေနဲ့လည်းကျွန်တော်ဆွေးရနေကြမှုတော့မှအိပ်ပါအောင်ရဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဟိုနိုင်ငံတကာကလည်းပြီးအောင်ဥပမာပြီးရောဆိုတောင်းရသွားတယ်လို့ကျွန်တော်မြင်ပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဒါတမ်းတော်အနေနဲ့လည်းနိုင်ငံအတွက်ဒီကနေ့လို့ပြရဆွဲဆိုတာပေါ့နိုင်ငံတော်ပြရဆွဲဆိုတာရအောင်ပါပြောင်းနိုင်တဲ့တုံ့ပြန်မှုတွေဖောက်ရနိုင်ကြတယ်လို့လည်းမြင်ပါတယ်
ICJ မှာတရားရင်ဆိုင်ဖို့အတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုတက်မရော့ဘက်ကပံ့ပိုးဆောင်ရွက်ပေးနေကြောင်းနဲ့ဒီလိုပူးပေါင်းဆောင်ရွက်တာကြောင့်မြန်မာနိုင်ငံအပေါ်အစိုးမြင်နာတွေကိုပြောင်းလဲနိုင်မယ်လို့မြင်ကြောင်းလဲ VOA ကိုပြောဆိုထားပါတယ်တမရော်ကအခုလိုအမြင်သဘောထားရှိတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအဆင်ပြေချောမွေ့လာဝယ်ရှိကြောင်းနိုင်ငံရေးလေးလာသူဦးမောင်မောင်စိုးကတုံ့တက်ပါတဲ့
လွတ်တော်ထဲမှာခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဖက်ဒရယ်ဆက်ပြန်လည်ကန့်ကွက်နေကြတဲ့အချိန်မှာသူကကောင်းဆောင်ဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တမရော်ကြားထဲမှာနားလည်မှုရတယ်ဆိုတာတော့ကောင်းတဲ့ကိစ္စလို့ပြောအောင်အကောင်းတဲ့ကိစ္စဆိုတာဆက်ပြတ်ဆိုလိုတာမဟုတ်ပါဘူးခြေခံဥပဒေပြင်ဆင်ရေးမှာနှစ်ဖက်စစ်စစ်ညှိနှိုင်းနိုင်မလားပြန်လည်လည်ပြောမှုတွေလုပ်နိုင်မလားဆိုတဲ့ဘက်ကနေပြီးတော့ကျွန်တော်စဉ်းစားပြီးပြောတာပါ နှမဆိုလို့ရှိရင်တော့လှုပ်တော်တွေမှာပြန်လည်ကန့်ကွက်နေကြပြီးတော့အခြေခံဥပဒေပြင်ဆင်ရထိရောက်မှာမဟုတ်ဘူးတကယ်လို့သာတပတ်နဲ့ဆက်အကောင်းပြင်ညားရတယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ
်ဒါအပြင် ICJ ရဲ့ဆုံးဖြတ်ချက်ဟာအဆိုးဖြစ်စေအကောင်းဖြစ်စေနှစ်ဖက်နားလည်မှုရှိရှိနဲ့လက်တွဲရင်ဆိုင်နိုင်မယ်ဆိုရင်ပုံမကောင်းမွန်မယ်လို့ယူဆကြောင်းလည်းဆက်ပြောပါတယ်မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုကိုနိုင်ငံတကာတရားရုံး ICJ ကနှစ်ဖက်လျှောက်လဲချက်တွေကြားနာပြီးတဲ့နောက်နောက်ထပ်ရက်သက်သက်အနည်းဆုံးနှစ်ပတ်အကြာမှာဆုံးဖြတ်ဖွယ်ရှိနေပါတယ
်ကိုမိုးစောပါရှင်တစ်ဆက်တည်းပါပဲဒီလိုမျိုးနိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်နေရတဲ့အချိန်တိုင်းရင်းဒေသတွေကတိုက်ပွဲတွေရဲ့အခြေအနေကိုလည်းတင်ဆက်ပေးကြပါတယ်ဒီလိုမျိုး ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားရင်ဆိုင်နေရတာကိုအခွင့်ကောင်းယူပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်မှုတွေရှိခဲ့ကြောင်းတပ်မတော်တာဝန်ရှိသူတွေကပြောလိုက်ပါတယ်ချင်းပြည်နယ်ပလဝါနဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာပြင်းထန်တဲ့တိုက်ပွဲတွေအပါအဝင်လက်နက်ကိုင်ပဋိပက္ခတွေဒီရက်ပိုင်းတွင်ဖြစ်ပွားနေတဲ့အပေါ်မှာတပ်ဖက်ကဒီလိုတုံ့ပြန်ပြောဆိုခဲ့တာပါအကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ပါဝင်ဘုံလူကျွန်းအမ်းမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာရခိုင်လက်နက်ကိုင်အေအဖွဲ့ကနေလန်ဒရာတမတော်စခန်းမြန်မာနိုင်ငံရဲတပ်ဖွဲ့လုံချုံရေးစခန်းတွေကိုတချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်အေအေရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်စီးပွားရေးလုပ်ငန်းတွေပေါ်မှာအခွန်ကောက်ခံဖို့ထုတ်ပြန်ပြီး၎င်းတို့ရဲ့2020ရခိုင်အိမ်မက်တွေကိုအကောင့်တွေပေါ်ဖို့နဲ့ICJ မှာတရားရင်ဆိုင်နေရမှုအပေါ်နိုင်ငံတကာဖိအားပုံမှုရရှိစေဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်နှံ့ပြားတိုက်ပွဲတွေပေါ်ထုတ်တိုက်ခိုက်တာလို့လည်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာ15ရက်နေ့မှာကြာရောက်မဲ့ရခိုင်ပြည်နယ်နေ့မတိုင်ခင်မှာအေးရခိုင်လက်နက်ကိုင်ဖွဲ့ကနေလန်ဒရာနဲ့တမတော်ရဲတပ်ဖွဲ့စခန်းတွေကိုလာရောက်တိုက်ခိုက်ခဲ့ကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှူးဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ်
ဒီကတော့အလို့ဘကတော့ဒီမလ15ရက်နေ့မှာကျွန်တော်လည်းသင်ရစီထားရှိတယ်။အဲဒီပါဝင်ကျင်းမှာတော့မျိုးရည်နန္ဒရာတွေဒီလုံသမှုဖြစ်အောင်လုပ်တယ်ဆိုတော့ကြာအမိရထားရှိရတယ်ကျွန်တော်သတ်ဆိုပြီးမျိုးရည်လုံးလုံးကြီးတွေသူပြင်ဆင်နေကြတာရှိတယ်။ပြီးရင်တော့ကျွန်တော်ဒီ ICG မှာလည်းအားရင်းဆိုင်ရတဲ့အချိန်မှာလည်းအထက်ထက်ကြတဲ့ဒီကိုလောက်ဆောင်နေတဲ့သတင်းရရှိတာလည်းရှိတော့ဒီ9ရက်နေ့မှာဘလောက်ဝမှာရှိတဲ့ငုံကူစကားပေါ်မျိုးရည်ရှိတဲ့မင်းလူတော်အဲ့တော့တက်ချက်ရရှိပါတော့ပြီးရင်တော့ကျွန်တော်တို့ဘလဝစခန်းပေါ့ဘလဝကစားစီမံကိရာပြီးရင်ကျွန်တော်ရာမောင်တရားလုံလုံကြီးကျိုးတည့်ရခြင်းကစခန်းပြီးတော့အမ်းမျိုးနဲ့အမ်းကြောင်းတရားနည်းလုံလုံကြီးကြောင်းနောက်ဆက်ပြစ်ခတ်တာတွေချောင်းလုံးပြစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်
ဒီဇင်ဘာလ9ရက်နေ့ကနေ12ရက်နေ့ထိပလက်ဝမြို့နယ်နဲ့မင်းပြမြို့နယ်အမ်းမြို့နယ်ဘက်မှာမြန်မာစစ်သားနဲ့အေအဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။ဒီရက်ပိုင်းရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့အေအေပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
။ဒီဇင်ဘာ12ရက်နေ့မှာတော့ဒီမင်းပြမြို့နယ်ဒလူချောင်းရွာရဲ့အရှင်းမြောက်ဖွဲ့ဒီမင်းဖူးတောင်တန်းမှာရှိတဲ့ဒီရန်သူအထိုင်စခန်းတစ်ခုကိုလည်းပဲဟိုကျွန်တော်တို့ဘက်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူဘက်ကတော့ရဟရဲ့နှစ်စီးကျဲတိုက်လျင်တစ်စီးနဲ့နေပြီးတော့ဒီမနေ့၈နာရီခွဲကစပြီးတော့မှဟိုည၈နာရီကျော်လောက်ထိပေါ့နော်ဒီမရမနာဒီတလှည့်စီလာပြီးတော့မှပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ဒီမှာဒီရန်သူရဲ့ဒီရဟရဲ့တွေကျဲတိုက်လျင်တွေမရမနာဒီပြစ်နေတဲ့ကြားကပဲမင်းဖူးတောင်တန်းမှာရှိတဲ့ရန်သူအထိုင်စခန်းရဲ့ဒီပင်မဌာနချုပ်ကိုကျွန်တော်တို့ရခိုင်တပ်တို့ကနေပြီးတော့တိုက်ပွဲနိုင်ခဲ့တာပေါ့နော်။အဲ့ဒီမှာဒီရန်သူစီကနေပြီးတော့ကျွန်တော်တို့ဒီလက်နေပစ္စည်းတွေဟိုတင်းစီရမိတဲ့ဥစ္စာကတော့ဟို120မမတလဲပေါ့နော်။နောက်60မမတလဲရပြီးလို့ရှိရင် MG42 တလဲပေါ့နောက်ဒီလက်နက်ငယ်6လက်ပါဝင်ပေါ့နော်ဒီရန်သူအလောင်းအစိုးကိုလည်းတင်းစီရမိတာရှိတယ်မြေပုံမျိုးနေအင်ဂျင်ရွာရဲ့အနောက်ဖက်ပေါ့နော်1ကီလိုမီတာလောက်အကွာမှာလည်းပဲဒီမနေ့6နာရီ15ကစပြီးတော့မှတိုက်ပွဲဖြစ်နေတာရှိ
ဒီဇင်ဘာ10ရက်နေ့မြေပုံမျိုးနယ်တွင်ဖြစ်ပွားခဲ့တဲ့နောက်ဆက်သွဲတိုက်ပွဲတွေမှာအန်အခြေဆိုင်ခမရ383တိုက်ရင်ထံကနေစစ်အသုံးဆောင်ပစ္စည်းတွေပါဝင်တဲ့ချင်းတောင်40ကျော်ကိုထပ်မံတင်စီရမိခဲ့ပြီးမြောက်ဦးမြို့နယ်ပေါက်တော်ပြင်ရွာနီးတင်းကြိုက်တော်တောင်ထက်မှနဲ့စစ်တပ်နေရာချထားတဲ့ဗုံလူကျိုးမြို့နယ်ယူရီယုတ်ကျေးရွာရဲစခန်းကိုလည်းတိုက်ခတ်ခဲ့တယ်လို့ခိုင်တုခကပြောပါတယ
်ဒီဇင်ဘာလ17ရက်ညနေ6နာရီကျော်လောက်မှာဒီယူရီယုတ်ရဲစခန်းချင်းထဲမှာအခြေချနေရာယူထားတဲ့ခမ204တိုက်ရင်ကိုကျွန်တော်တို့ကကနေပြီးတော့ဝင်ရောက်ပစ်ခတ်ခဲ့တာအဲ့ဒီမှာတော့ရန်သူပြင်းထန်တွေကိုကျွန်တော်တို့ဒါထိထိရောက်ရောက်နဲ့ဒီအထိနာအောင်တော့ပစ်ခတ်နိုင်ခဲ့တာပေါ့နော်
နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကတော့သူတို့ဖွဲ့အထိခိုက်မှုတွေကိုတော့ပြောဆိုတာမျိုးတော့မရှိခဲ့ပါဘူးဒီဇင်ဘာ17ရက်နေ့ကမင်းပြားမြေပုံမြောက်ဦးမြို့နယ်တို့မှာတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့ပါတယ်ဒီရက်ပိုင်းတွင်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေမှာအရသာ5ဦးသေဆုံးပြီး15ဦးကျော်တန်ရရရှိမှုတွေလည်းရှိနေပါတယ် မြန်မာစစ်သားနဲ့ရခိုင်နဲ့ကင်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွင်အရသာ80ဦးကျော်သေဆုံးခဲ့တယ်လို့120ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးရွာသား200နီးပါးတန်တရားနဲ့ဖမ်းဆီးခံနေရတယ်လို့ရခိုင်အဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်ခင်ဗျာ
။သောရရှင်များရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်းICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့တာပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ပေမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။ဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင
်မနေ့ပြန်စနေညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOE ရဲ့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်သောရရှင်များရှင်နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာလည်းဒီလိုမျိုးမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ဆွဆွဲချက်အပေါ် ICJ နိုင်ငံတကာတရားရုံးမှာမြန်မာရဲ့ရှောက်လဲချက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကရှောက်လဲခဲ့တဲ့ရှေ့နေနဲ့မင်းမြန်ချက်နောက်ပြီးတော့နိုင်ငံတကာဥပဒေပညာရှင်တွေရဲ့သုံးသပ်ချက်အမြင်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မော်တလှည့်ပြောပြပေးပါအောင်ရှင်
။ American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လော့တော်တရားရေးကော်မတီမှဒီကနေ့မဲခွဲကြမှာဖြစ်ပါတယ်။ရှားသာရင်းတွေကတော့ဒီပုံမှန်တွေနဲ့တရားစွဲဖို့ထောက်ခံမခံဒီမိုကရက်နဲ့ Republican Party အမတ်တွေကြားညပိုင်းရောက်တဲ့အထိ14နိုင်လောက်ကြောင်းအခြေတိဆွေးနွေးညှင်းခုန်ခဲ့ကြပါတယ်။အာဏာအလွဲသုံးစားလုံးမှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တားနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတထရမ့်ကိုတရားစွဲနိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဂျာသာရင်းနီကကျင်းပခဲ့တဲ့ဗြိတိန်ထွန်ထွေရေကောက်ပွဲမှာဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။အောက်လွှတ်တော်အမတ်နေရာ650မှာ Conservative Party က360ကျော်နဲ့80ရာခိုင်နှုန်းလောက်အနိုင်ရခဲ့တာပါ။အထွေထွေရေကောက်ပွဲမှာတမိုင်းဝင်အနိုင်ရတာမို့မဲဆန္ဒရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးမဖြစ်မနေလုပ်သွားမယ်လို့ဝင်ကြီးချုပ်ဂျွန်ဆန်ကမိန့်ခွန်းပြောကြားသွားပါတယ်။အတိုက်အခံ Labour Party ကတော့အခုရေကောက်ပွဲမှာအတော်လေးရှုံးနေခဲ့ပါတယ်။နယူးဇီလန်နိုင်ငံမှာတနင်္လာနေ့ကပောက်ကွဲခဲ့တဲ့ White Island မီးတောင်ရှင်ကျွန်းပေါ်ကနေနောက်ထပ်အလောင်း6လောင်းကိုပြန်လည်တည်ယူနိုင်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေဆဲ2ယောက်ကိုဆက်လက်ရှာဖွေနေပါတယ်။မီးတောင်ပောက်ကွဲမှုကြောင့်6ယောက်သေဆုံးပြီးလို့အတည်ပြုထားပြီးဖြစ်တာမို့စုစုပေါင်းသေဆုံးသူဟာ12ယောက်ရှိသွားပါပြီ။ပျောက်ဆုံးနေတဲ့2ယောက်လည်းသေဆုံးသွားပြီလို့ယူဆထားကြပါတယ်။နောက်ထပ်မီးတောင်ပောက်ကွဲနိုင်တဲ့အန္တရာယ်ရှိနေပေမဲ့လည်းခက်ခဲအန္တရာယ်များတဲ့ကူညီကယ်ဆယ်ရေးတွေကိုဒီကနေ့ဆက်ပြီးတော့လုပ်ခဲ့ကြတာဖြစ်ပါတယ်ရှင်။
သတင်းကြီးညုတ်ကိုမဆုမြတ်မုံကကြင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခြင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dexter Widery ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညက်နေခြင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။in
This program has come to you from the Voice of America, Washington. From Washington.